မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကရာဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းကမင်္ဂလာရုံလေးစိတ်ကနေဥရောပသုံးနိုင်ငံခရီးကိုထွက်ခွာသွားပြီဖြစ်ပါတယ်။လေးစိတ်မှာသတင်းယူဖို့ရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ဝိုင်းတော်သားကိုဇော်ဝင်းလိုင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကလေးစိတ်မှာတွေ့ရတဲ့မြင်ကွင်းကိုအခုလိုရှင်းပြပါတယ
်။ဒေါ်ဆန်းစုကြည်လေးစိတ်ကိုရောက်ခင်မှာပေါ့လေ။လေးစိတ်မှာစောင့်နေကြတဲ့ဟိုပေးသက်တွေနောက်အန်ဒီအဖွဲ့ဝင်တွေနောက်သတင်းတောက်တရားတော့တော်တော်လေးများပါတယ်ခင်ဗျ။သူရောက်လာတဲ့အချိန်မှာလည်းအလူရဲ့တိုးဝေ့ပြီးတော့တပ်ပုံတွေရိုက်ကြပေါ့လေ။အလိုမျိုးလောက်တာတော့တွေ့ရပါတယ
်။တခြားရောနောက်ဗာများထူးထူးခြားခြားတွေ့ကြရတာရှိလေခင်ဗျ။ဒေ
ါ်ဆန်းစုကြည်ဘေးမှာပါလာတဲ့အန်ဒီအဖွဲ့ဝင်လုံခြုံရေးတွေပေါ့နော်။သူတို့တွေကတော့ဒေါ်ဆန်းစုကြည်ဘေးနာကိုပေးမကတ်ပါဘူးကျွန်တော်တို့ဝင်လို့မရပါဘူး။ဒါပေမဲ့ဒီလိုပဲတိုးကြဝေးကြပြီးတော့ကျွန်တော်လည်းတက်နိုင်တဲ့တော့ဒေါ်ဆန်းစုကြည်ကိုမေးခွန်းမေးဖို့စူးစမ်းပါတယ်။မေးခွန်းတစ်ခုကျွန်တော်မေးခွန်းရလို့မေးကြည့်တဲ့အခါဒေါ်ဆန်းစုကြည်အနေနဲ့ဒီခီးစဉ်သွားတာဗာများဟိုအရင်ခီးစဉ်နေတဲ့ဆိုင်ဗာများထူးခြားမှုရှိပါသလဲလို့မေးတော့ဒေါ်ဆန်းစုကြည်ကပြန်မဖြေပြရစေနဲ့ဆိုပြီးတော့ပြန်ပြောပါတယ်။ဆိုတော့တခြားကျွန်တော်လိုပဲမေးခွန်းမေးဖို့စူးစမ်းတဲ့လူတွေလည်းရှိပါတယ်။သူတို့လည်းမေးခွန်းမရခဲ့ပါဘူး။အဓိကတော့ဒေါ်ဆန်းစုကြည်အနေနဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဗာမတစုံတရာချိုးပြီးတော့ပြောချင်တဲ့ဆန္ဒရှိဖို့မရဘူးလို့ကျွန်တော်သုံးသပ်လို့ရပါတယ်။တော်သူစိတ်စိတ်သေးဟိုဒီ check in လုပ်ပြီးတော့ပေါ့နော်ဒီဟိုထွက်ခွာရေးဒီပေါက်ကနေပြီးတော့ပဲသူဝင်သွားတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
။ Okay ပါ။ဒေါ်ဆန်းစုကြည်လေးစိတ်ကမထွက်ခွာခင်အချိန်တွေကိုအဲ့ဒီအချိန်မှာလေးစိတ်ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးတော့မတ်စုမွန်ကအသေးစိတ်ဆက်သွယ်မေးမြန်းထားတာကိုဆက်လက်တင်ပြပါမယ်ခင်ဗျာ။
စက်တင်ဘာလ10ရက်နေ့ကနေစက်တင်ဘာလ18ရက်နေ့အထိသတင်းတပတ်တာကြားမြင့်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ဒီကနေ့စတင်တော့မှာဖြစ်ပါတယ်။ပိုလန်နိုင်ငံ၊ဟန်ဂေရီနိုင်ငံနဲ့ချက်ပြည်သူသမ္မတနိုင်ငံတွေစီကိုတွားရောက်မှာလည်းဖြစ်ပါတယ်။အခုတွားရောက်မဲ့ဥရောပသုံးနိုင်ငံစလုံးဟာမြန်မာပြည်ဒီမိုကရေစီရရှိရေးဒီဇိုင်းမတ်မတ်ထောက်ခံအားပေးခဲ့တဲ့နိုင်ငံတွေဖြစ်တယ်လို့အရှေ့ဥရောပအတွင်းဖိနှိပ်ချုပ်ချယ်မှုလက်အောက်ကနေရုန်းကန်လွတ်မြောက်ခဲ့ကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ပထမဦးဆုံးတွားရောက်မဲ့ပိုလန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ပြန်ကြားရေးတာဝန်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောဆိုပါတယ်။
မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်၄ဦးကနေပြီးတော့ဒီနေ့ညနေ6နာရီခွဲဟိုထိုင်းအဝေးလေနဲ့ယူရိုပီကိုဆက်ပြီးထွက်ပေါ်ပါမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့ personal assistant ဖြစ်တဲ့ဒေါက်တာတင်မအောင်ရဲ့ပြီးတော့မြန်မာဒီမိုကရေစီဖွဲ့ချုပ် CEC လည်းဖြစ်တဲ့နောက်ပြီးတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာမျိုးအောင်ဒီ personal aid အနေနဲ့ကိုစိုးဝင်းနဲ့အဲတို့၄ဦးခီးဆက်ပြီးထွက်ဖြစ်ပါမယ်ည
ဒေါ်ဆန်းစုကြည်ဟာစက်တင်ဘာလ17ရက်နေ့မှာတော့ပိုလန်နိုင်ငံဝါဆောမြို့ရဲ့အထက်လွှတ်တော်ဥက္ကဋ္ဌအောက်လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ12ရက်နေ့မှာတော့ပိုလန်နိုင်ငံရဲ့သမ္မတနောက်ပိုလန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုရှိပါတယ်။နောက်ပိုင်းမှာလည်းဝါဆောတက္ကသိုလ်မှာပညာရေးနဲ့နိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်ရင်ဆိုင်နေရတဲ့အရေးကြီးတဲ့စိန်ခေါ်အကဲဆတ်မှုတွေအကြောင်းဟောပြောပို့ချမှာဖြစ်ပါတယ်။ဒီအခမ်းအနားကိုဝါဆောတက္ကသိုလ်ရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်မှာလည်းဖြစ်ပါတယ်
။စတီးရနေကြလို့ရှင်ပိုလန်နိုင်ငံဝါဆောမြို့ကိုရောက်မှာပါ။ပိုလန် President နဲ့လည်းတွေ့ဖို့ရှိသလိုပိုလန်ရဲ့ Prime Minister နဲ့လည်းတွေ့ဖို့ရှိပါတယ်။အပြီးသွားပြီဆိုရင်တော့ဝါဆော University မှာလက်ချာတစ်ခုပို့ချဖို့ရှိပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ပိုလန်နိုင်ငံခီးစဉ်အပြီးဆက်ပြီးတော့သွားမဲ့ဒုတိယဥရောပနိုင်ငံခီးစဉ်ကတော့ဟန်ဂေရီနိုင်ငံဖြစ်ပါတယ်။ဟန်ဂေရီသမ္မတနဲ့လည်းတွေ့ဆုံမှုရှိသလိုဟန်ဂေရီလွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံမှုရှိတဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးကိုဖြိုးစရာတော်ကအခုလိုပြောပါတယ်
။၃၀နှစ်ကြာလို့ရှိရင်တော့ဟန်ဂေရီနိုင်ငံကိုဆက်ပြီးသွားပါမယ်။ဟန်ဂေရီရဲ့ President နဲ့လည်းတွေ့ဖို့ရှိသလို Confidence University of Budapest မှာဟောပြောပူဇော်ဖို့ရှိပါတယ်။၃၀နှစ်ကနေဒီ၁၄နှစ်ကတော့ဒါတော့ခီးကျန်ထွက်မဲ့ကာလပါ။
ဟန်ဂေရီနိုင်ငံဘူဒါပက်စ်တက္ကသိုလ်မှာလည်းဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့တော်လှန်ရေးမှတီးတိုင်းပြည်ပြန်လည်ထူထောင်ရေးစီတို့ဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဟောပြောပို့ချမှာဖြစ်ပါတယ်။နောက်ပိုင်းမှာလည်းဟန်ဂေရီနိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်မှာတော့သူ့ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကနောက်ဆုံးခီးစဉ်အဖြစ်ချက်ပြည်သူသမ္မတနိုင်ငံကိုတွားရောက်ပြီးတော့ Prof မြို့မှာကျင်းပမဲ့18ကြိမ်မြောက် Forum 2000ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။စက်တင်ဘာလ15ရက်နေ့ကနေစက်တင်ဘာလ18ရက်နေ့အထိ3ရက်တာကျင်းပမဲ့ညီလာခံမှာတော့ကွယ်လွန်သူချက်ကောင်းဆောင်ဘက်ကလတ်ဟာဖဲအတွက်ဂုဏ်ပြုတဲ့အနေနဲ့ဒေါ်ဆန်းစုကြည်ကအဖွင့်မေးခွန်းပြောမှာဖြစ်ပါတယ်။ကွယ်လွန်သူချက်သမ္မတဘက်ကလတ်ဟာဖဲဟာမြန်မာဒီမိုကရေစီရေးဒီဇိုင်းမတ်မတ်အားပေးထောက်ခံခဲ့သူဖြစ်တဲ့အတွက်မြန်မာနဲ့ချက်ပြည်သူသမ္မတနှစ်နိုင်ငံကြားမျှော်မှန်းထားရှိခဲ့တဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးပြောကြားမှာဖြစ်ပါတယ်။နောက်အဲ့ဒီညီလာခံကိုတက်ရောက်လာတဲ့ဥရောပပါလီမန်အမတ်လည်းဖြစ် လစ်တူရေးနီးယားခေါင်းဆောင်ဟောင်းနဲ့လည်းတွေ့ဆုံမှုရှိသလိုနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်တောင်အာဖရိကသမ္မတဟောင်း FWD Club နဲ့လည်းတွေ့ဆုံမှုရှိပါတယ်။စက်တင်ဘာလ16ရက်နေ့မှာတော့ချက်သမ္မတအပါအဝင်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံမှုရှိသလို Foreign 2000ညီလာခံမှာမြန်မာနိုင်ငံတွင်ပြည်ပြင်းနဲ့အစိုးရကောင်တရက်ဖော်ဆောင်ရေးမှာရှိနေတဲ့စိန်ခေါ်အကန့်အသတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးပွဲလုပ်မှာဖြစ်တယ်လို့ကိုစရာတော်ကပြောပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ပြည်ပြင်းပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ချဉ်ကပ်မှုပုံစံအသစ်ပြောင်းဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Foreign 2000ညီလာခံမှဆွေးနွေးမှာဖြစ်ပါတယ်။နောက်ပိုင်းမှာချက်ပြည်သူတမရနိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံမှုရှိပါတယ
်။15ရက်နေ့တက်လို့ရှိရင်14ရက်နေ့ညလောက်ရောက်လို့ရှိရင်တော့ Check နိုင်ငံ Prague မြို့ကိုရောက်ပါမယ်။ Check ကိုသွားရတဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့ဒီ Foreign 2000လို့အရင် Keynote Speech အနေနဲ့ပြောဖို့လည်းရှိပါတယ်။18ရက်နေ့ညမှာမြန်မာနိုင်ငံပြန်လာပါပါ။ဒါပေမဲ့ရန်ကုန်ကိုရောက်တာကတော့18ရက်နေ့ညနေ6နာရီခွဲနေရင်နောက်နေ့မှပြန်ရောက်ပါပါ
။ဒါဟာနေအိမ်အကျယ်ကျုပ်လွတ်မြောက်ပြီးတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်လည်းဖြစ်ပါတယ်။စက်တင်ဘာလ20ရက်နေ့မှာတော့စင်ကာပူနိုင်ငံမှာကျင်းပမယ့်ညီလာခံကိုတက်ရောက်မှာဖြစ်ပြီးစင်ကာပူရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါတယ်ရှင်။